ရင်းငယ်ပေါ်ဆောင်ရမှာမြန်မာနိုင်ငံတွေ့ကြုံနေရတဲ့အခက်အခဲများဆိုတဲ့ကောင်းစဉ်နဲ့မြန်မာအရေးကျွမ်းကျင်သူတွေကဆွေးနွေးခဲ့ကြတာပါ2010ပြည့်နှစ်ကနေလက်ရှိအချိန်ထိကုလသမဂ္ဂအထွေထွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးအဖြစ်တာဝန်ထမ်းဆောင်နေတဲ့ VJ နမ်ဘီယာကမြန်မာရင်းငယ်ပေါ်ဆောင်မှုမှာသူကိုယ်တိုင်ပါဝင်နေတဲ့အတွေ့အကြုံကိုအခြေခံပြီးဦးဆောင်ဆွေးနွေးသွားပါတယ်ဒေါင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအနေနဲ့အရင်သမရဦးသိန်းစိန်တို့ကလိုတစ်ဖက်သက်အပြစ်ခက်ရစဲရေးကြီးညာဖို့အလားအလာရှိမရှိဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းက Mr. Nambiya ကိုအခုလိုမေးခဲ့ပါတယ
် We all know that the National League for Democracy government led by Aung San Suu Kyi and U Thin Chaw
ဒေါင်ဆန်းစုကြည်နဲ့ဦးထင်ကျော်တို့ဦးဆောင်တဲ့ NLD အစိုးရဟာတက်မတော်နဲ့ဆက်ဆံရေးအတိမ်ဆောင်မရှိအောင်ခက်ခက်ခဲခဲထိန်းထားရတယ်ဆိုတာကျွန်တော်တို့သိပါတယ်အထူးသဖြင့်တိုင်းသားတွေနဲ့ငင်းငန်းကိစ္စမှာဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်လေ့လာမိသလောက်အရင်ဦးသိန်းစိန်အစိုးရနဲ့တိတ်မကွဲပါဘူး။ဦးသိန်းစိန်ကလည်းသူပြောသမျှကိုစစ်တပ်ကနားမထောင်ဘူးလို့ဆိုပါတယ်။ဒါပေမဲ့သူ့လက်ထက်ကအဓိကညှိနှိုင်းရင်းမှုဦးအောင်မင်းဟာတိုင်းသားတွေနဲ့စစ်တပ်ကြားခောက်တုတ်ခောက်ပြန်သွာလာနေခဲ့ပါတယ်။2011ခုနှစ်ကချင်မှာတိုက်ပွဲတွေပြန်ဖြစ်တော့ဒီဇင်ဘာမှာသမရဦးသိန်းစိန်ကတစ်ဖက်သက်အပြစ်ခတ်ရစဲရေးကြေညာခဲ့ပါတယ်။စစ်တပ်ကနားမထောင်ဘူးဆိုတာသိပေမဲ့ယုံကြည်မှုတည်ဆောက်ရေးအတွက်ကြေညာခဲ့တာပါအခုလက်ရှိ NLD အစိုးရအနေနဲ့ဒီလိုယုံကြည်မှုတည်ဆောက်ရေးလုပ်ငန်းမျိုးတွေကိုမတွေ့ရပါဘူးဒီပေါ်မှာ Mr. VJ Nambiya ရဲ့သဘောထားကိုသိချင်ပါတယ
်ဒီမေးခွန်းပေါ်မှာ Mr. Nambiya ရဲ့တုံ့ပြန်ချက်ကတော့
I'm a little hesitant to comment on it mainly because the previous government was essentially army
ဒါဝေဘယ်မှာကျွန်တော်နည်းနည်းတွေ့ဆုံမိပါတယ်တကယ်တော့ရင်ဆိုးရစစ်တဲ့ဆိုးရပါသမထဟာလေစစ်တပ်မှာဆင်လာရှိခဲ့ပါလေ။ကာဝေးဦးစည်းချုပ်ဒီပင်လည်းသူ့တဲ့ဂျူနီယာကြပါလေ။အခုကမှတော့ရသားဆူရနဲ့စစ်တပ်ဖြစ်နေတဲ့အတွက်အခြေအနေကလုံးဝခွာခြားပါလေ။ရသားဆူရကစစ်တပ်ရဲ့အာဏာကိုယောနေစီလိုတဲ့ကိစ္စမှာပြဿနာရှိနေတာတွေ့ရပါလိမ့်မယ်။ဦးထင်ကျော်နဲ့ဒေါ်စုလိုကတစ်ဖက်စစ်တပ်ကတစ်ဖက်ဟိုတုန်းကလိုဆက်ဆံရေးမျိုးအခုမဖြစ်ထွန်းသေးပါဘူး။တဖြည်းဖြည်းတော့စတင်လာနေပြီလို့ထင်ပါတယ်။လက်ရှိကချင်ချင်းတင်းနဲ့ပတ်သက်ပြီးဒီဖက်သက်အပြစ်ခတ်ရစဲရေးကြေညာဖို့ဆိုတာကတော့လုံးဝလက်တွေ့မကျဘူးလို့ထင်ပါတယ်။စစ်တပ်ကလက်ခံမှာမဟုတ်ပါဘူး။လက်ရှိအစိုးရရဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်စွမ်းအပေါ်စစ်တပ်ကစိတ်ချယုံကြည်မှုမရှိသေးဘူးလို့ကျွန်တော်ထင်ပါတယ်။တကယ်တော့အပြစ်ခတ်ရစဲရေးကိုကာဝေးဦးသီးချုပ်ကကြေညာရမှာပါ။သမ္မတအမိန့်တော်မလိုပါဘူး။ဒီလိုကြေညာခဲ့ရင်သူ့ရဲ့ဂုဏ်သိက္ခာတက်လာပြီးတော့ရသားအစိုးရနဲ့ဆက်ဆံရေးလည်းပုံမှန်ကောင်းမွန်လာမှာဖြစ်ပါလေ။ဒါဟုကာချုပ်သဘောပေါက်အောင်ကုလသမဂ္ဂနဲ့တကွာကျွန်တော်တို့အားလုံးကြိုးပမ်းရမှာဖြစ်ပါလေ။
ဒါအပြင်မြမငင်းငယ်ဖြစ်စဉ်မှာ NLD အစိုးရကအချိန်တတ်မှတ်ပြီးတက်ဆိုင်သူအားလုံးကိုတွန်းအားပေးတဲ့နည်းလမ်းမှာအလျှော်အတင်းရှိဖို့တော့လိုအပ်ကြောင်း Mr. Nambiya ကပြောသွားပါတယ
်။ I think to some extent the need to push them to get to commit
ပါဝင်ပတ်သက်သူတချို့ကနောက်ဆုတ်ချင်နေတဲ့အချိန်မှာဒီလိုတွန်းအားပေးတာကောင်းပါလေ။ဒီနေရာမှာလုံနီးကန်နီကရေးကြည့်တယ်လို့ထင်ပါတယ်။မလုပ်တင်ဘူးလို့ဘယ်သူမှပြောလို့မမထင်ပါဘူး။ပုဂ္ဂိုလ်ရယုံကြည်လာအောင်လှုပ်ဆောင်မှုအလို့သဘောပြောဆိုမှုတွေဟာတိတ်ကိုရေးကြည့်ပါလေအခုဒီတော့စစ်တပ်နဲ့ဒီလိုဆက်ဆံရေးမျိုးတွေမတွေ့ရသေးပါဘူးဒီလိုပုဂ္ဂိုလ်ရေးထိတွေ့ဆက်ဆံမှုမျိုးကိုဥရောပမင်းကတိုင်းသားတချို့နဲ့လုပ်ခဲ့ပါလေအခုပိုလှုပ်တင်တယ်လို့ထင်ပါတယ်မြောက်အရလန်ငင်းချိုင်းဆွေးနွေးပွဲတုန်းကဂျိုနသန်ပါဝါကဒါမျိုးလုပ်ခဲ့တာမျိုးလွတ်နိုင်ကောင်းပါလေဒါပေမဲ့မြန်မာနိုင်ငံနဲ့တော့အခြေအနေချင်းတိတ်မတူပါဘူးမြန်မာပြည်ပြဿနာကပုံမှန်ရှုပ်ထွေးပါတယ်ပါဝင်ပတ်သက်နေတဲ့ဖွဲ့စည်းတွေကလည်းအများကြီးပါမြန်မာနိုင်ငံမှာစစ်ဆက်ညှိနှိုင်းမှုပုံစံကလည်းနည်းနည်းကွဲမဲ့လို့ထင်ပါတယ်အချိန်တက်မှတ်ပြီးတွန်းအားပေးတာတော့ကောင်းပါလေအလျှော်တင်နည်းနည်းလုပ်နိုင်ရင်ပိုကောင်းမယ်ထင်ပါတယ
်နောက်ထပ်အဓိကဆွေးနွေးသူတစ်ဦးဖြစ်တဲ့ USIP မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူးဗနီဆာဂျွန်ဆန်ကတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ချပြခဲ့တဲ့ငင်းငယ်ရီလမ်းပြမြေပုံခုနှစ်ချက်ဟာအပြုသဘောဆောင်ပေမဲ့လက်နက်ကင်တပ်ဖွဲ့တွေနဲ့သဘောတူညီမှုမရသေးဘဲတစ်ဖက်သက်ကြီးညာတဲ့အနေအထားမှာရှိနေပြီးအဓိကဆွေးနွေးဖို့လိုအပ်နေတဲ့လုံခြုံရေးဆိုင်ရာကိစ္စရဲ့ပါဝင်မှုမရှိဘူးဆိုတဲ့အချက်ကိုအခုလိုထောက်ပြသွားပါတယ
်။ In this one is that there is no mention of security sector reform or demobilization in this.
အဓိကလုံခြုံရေးနဲ့ပတ်သက်လို့ပြုပြင်ပြောင်းလဲမှုကိုဖော်ပြထားခြင်းမရှိပါဘူး။ဒီလိုထပ်သွင်းဖော်ပြခြင်းရှိတာဟာတိတ်ကိုစိတ်ဝင်စားကြကောင်းတယ်လို့ကျွန်မထင်ပါတယ်။ဘာကြောင့်မထက်တာလဲဆိုတာကိုကျွန်မတို့မသိပါဘူး။အတော်များများကဒါကိုသိချင်နေကြပါတယ်။ဒီမိကွန်းကအခြေခံကြတဲ့မိကွန်းဖြစ်ပြီးဆွေးနွေးဖို့လိုအပ်ပါတယ်
။မြန်မာနိုင်ငံမှာနှစ်ပေါင်း60ကျော်ကြာမြင့်နေတဲ့ပြည်တွင်းစစ်ရစဲပြီးငင်းငယ်ရရဖို့ဝိုင်းဝန်းကြိုးပမ်းဆောင်ရွက်မှုတွေကိုမြန်မာပြည်သူတွေတာမကနိုင်ငံတကာကပါစောင့်ကြည့်နေတဲ့အတွက် NLD အစိုးရကဘယ်လိုဆောင်ရွက်နေတယ်လဲဆိုတာနိုင်ငံတကာသိအောင်ပြောပြဖို့အရေးကြီးဆုံးဆွေးနွေးပွဲကိုတက်ရောက်လာတဲ့ American ဆိုင်ရာမြန်မာတန်မတ်ကြီးဦးအောင်လင်းကပြောပါတယ် ဒါ့အပြင်အရက်သားဆိုးရအနေနဲ့တက်မတော်နဲ့ပူးပေါင်းဆောင်ရွက်နေရတဲ့အခြေအနေကိုနိုင်ငံတကာကနားလည်ဖို့လိုအပ်ကြောင်းတန်မတ်ကြီးကအခုလိုပြောပါတယ
်တက်မတော်ဟာဆိုလို့ရှိရင်လွတ်လပ်ရေးရတဲ့ချိန်ကစပြီးတော့ကျွန်တော်တို့နိုင်ငံမှာအင်မတန်မို့အရေးကြီးတဲ့ကျွန်တော်တို့ရဲ့အင်အားအဖွဲ့စီတစ်ခုဖြစ်ပါတယ်ကျွန်တော်တို့အခုလက်ရှိတာဝန်ယူရတဲ့ဆိုရာဆိုလို့ရှိရင်လည်းတမတော်နဲ့နိုင်ငံတော်တိဆောက်ရေးမှာပူးပေါင်းဆောင်ရွက်နေတဲ့ရှိပါတယ်ဒီလိုမျိုးပူးပေါင်းဆောင်ရွက်နေတဲ့ဟာကိုနိုင်ငံတကာကလည်းနားလည်ပေးဖို့နိုင်ငံတော်တမတော်ရဲ့အပိုင်းဒီငင်းကြိုင်းဖြစ်စဉ်မှာပါဝင်နေတဲ့အခန့်ကဏ္ဍကိုလည်းအားပေးဖို့ကျွန်တော်အနေနဲ့တိုက်တွန်းပြောကြားခဲ့ခြင်းဖြစ်ပါတယ်
USID မှာကျင်းပတဲ့မြန်မာအရေးဆွေးနွေးပွဲကိုမြန်မာနိုင်ငံဆိုင်ရာ American တန်မတ်ကြီးဟောင်းလည်းဖြင့်လက်ရှိ USIP ရဲ့အကြီးအကဲတဦးလည်းဖြစ်တဲ့ Derek Mitchell ကအခမ်းအနားမှုဖြင့်ဆောင်ရွက်ခဲ့ပါတယ်။ဒါ့အပြင် HRW နိုင်ငံတကာလူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့တာဝန်ခံတဦးဖြစ်သူ David Mathiasen ကလည်းမြန်မာနိုင်ငံကနေ Internet Skype ကတဆင့်ပါဝင်ဆွေးနွေးခဲ့ပါတယ်ရှင်။